Google Internet ပေါ်မှာမြန်မာစစ်တပ်ဆက်သွယ်ရေးကုမ္ပဏီတွေကနေမကြာသေးခင်ကကြော်ညာထားတာတွေကိုဆန်းစစ်နေပြီးတက်နဲ့ဆက်နွယ်တဲ့ Google Internet အကောင့်လိပ်စာတွေကိုလည်းဖြတ်သိမ်းထားတယ်လို့ Google ကုမ္ပဏီကဆိုပါတယ်မြန်မာနိုင်ငံမှာ Ferrari ရဲ့ဆေးရနာသိမ်းပြီးလူတွေဒါဇင်တွေနဲ့အချီအသက်ဆုံးရှုံးခဲ့ရတဲ့နောက်မှာ American နည်းပညာလုပ်ငန်းကြီးတွေအနေနဲ့ကန့်သတ်မှုတွေလုပ်ပေးဖို့တက်ကြွလှရှားသူတွေကတောင်းဆိုခဲ့ပြီး Google နည်းပညာကုမ္ပဏီကြီးကဒီနေ့အခုလိုကြေညာလိုက်တာပါGoogle ရဲ့ပြောခွင့်ရအမျိုးသမီးကမြန်မာစစ်တပ်နဲ့ပတ်သက်တဲ့ Google ဝန်ဆောင်မှု email လိပ်စာအကောင့်တွေကိုဖြတ်သိမ်းတာနဲ့ YouTube internet video ပေါ်ကထုတ်လွှင့်မှုလိုင်းတွေနောက် video တွေကိုပါထုတ်ချတာပါဝင်အရေးယူမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံတဲကပြည်သူတွေအနေနဲ့သတင်းအချက်အလက်စုံစမ်းတာနဲ့ဆက်သွယ်တာတွေမှာလုံလုံခြုံခြုံရှိရေးကိုအဓိကဦးစားပေးဆောင်ရွက်နေတယ်လို့လည်း Google ပြောခွင့်ရသူကဆက်ပြောပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်လို့အခုလိုဖြတ်သိမ်းထားတာတွေထဲမှာ Gmail အကောင့်လိပ်စာတွေ blog ပေါ်ကထုတ်ပြန်မှုတွေနဲ့ Google Play Store ကဝန်ဆောင်မှုတွေပါတယ်လို့လည်း Google ကရှင်းပြထားပါတယ်။ဒီပေါ်မြန်မာစစ်တပ်ပြောခွင့်ရကို Reuters သတင်းဌာနကဆက်သွယ်မေးမြန်းခွင့်တောင်းခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးခင်ဗျာ။